မြန်မာနိုင်ငံမှာစာနယ်ဇင်းသတင်းမီဒီယာသမားတွေကိုဖမ်းဆီးပြီးတော့နှစ်ရှည်ထောင်ဒဏ်တွေချမှတ်နေတဲ့သမရဦးသိန်းစိန်အစိုးရကိုကန့်ကွက်ဆန္ဒပြဖို့ပြည်ရင်းမီဒီယာသမားတွေကပြင်ဆင်နေကြပါတယ်။ဒီကနေ့ရန်ကုန်မြို့ MPC ငင်းကြမ်းရေးစင်တာကသမရဦးသိန်းစိန်နဲ့အမှုပညာရှင်တွေရဲ့တွေ့ဆုံပွဲမှာငင်းကြမ်းစွာဆန္ဒပြကြမှာဖြစ်တယ်လို့သတင်းတောက်တွေကပြောပါတယ်။ဒါအပြင်ဆန္ဒပြမဲ့သတင်းတောက်တွေကိုဖမ်းဆီးအရေးယူမယ်ဆိုပြီးတော့ငင်းကြမ်းရေးစင်တာကတာဝန်ရှိသူတဦးကနေချိန်ချောက်ထားတယ်လို့လည်းသတင်းတောက်တွေကဆိုပါတယ်။ဒါနဲ့ပတ်သက်လို့အသေးစိတ်သိရအောင်မြန်မာနိုင်ငံဂျာနယ်လစ်ကွန်ရဲ့ MGN အဖွဲ့ဝင်သတင်းတောက်ကိုထက်ခေါင်လင်းကိုမေးကြည့်တော့
ကျွန်တော်တို့ဒီ MGN အဖွဲ့ရေပေါ့နော်တာဝန်ရှိသူချုပ်အင်းနဲ့ MBC ဘက်ကအရာရှိတူဟာဖုန်းဆက်ပြီးတော့လမ်းကြော်တာပေါ့နော်မနေ့ကကိုကျွန်တော်တို့ဒီ MBC ပွဲမှာပေါ့နော်တမလာမယ် MBC မှာတမလာမယ်ပွဲမှာကျွန်တော်တို့တရင်သမားတွေကသာဒီလိုမျိုးဒီကမ်ပိန်းလုပ်မဲ့အင်ဂျီယိုဝေဆန်ဆောင်တယ်ဆိုလို့ရှင်တော့သူတို့ကဝန်ထဲကိုပေးမှုရဆိုတဲ့အကြောင်းအဲနောက်ပြီးတော့ဝန်ထဲမှာကျွန်တော်တို့ကညီမတို့တခုအရှင်တခုလုပ်မယ်ဆိုလို့ရှင်လည်းသူတို့ရဲ့ပရောဖြစ်တဲ့အတွက်ကျွန်တော်တို့ကိုဥရီရအေးယူနိုင်တယ်ဆိုတဲ့အကြောင်းကိုလမ်းပြောတယ်ဆိုတဲ့တင်စကားတော့ကျွန်တော်ကြားတယ်
။ဒါအပြင်တမရယုံကတာဝန်ရှိသူတဦးကလည်းတမရကိုဆန္ဒပြတာမျိုးမလုပ်ဖို့တယ်လီဖုန်းကနေတဆင့်ဆက်သွယ်တားမြစ်ခဲ့တယ်လို့လည်းကိုထက်ခေါင်လင်းကဆိုပါတယ်။ဘလို့ပဲတားမြစ်မှုတွေရှိပါစေသတင်းမီဒီယာသမားတွေကိုဖမ်းဆီးပြီးနှစ်ရှည်ထောင်ဒဏ်တွေချမှတ်နေတဲ့လောက်ရက်ကိုလက်မခံနိုင်ကြောင်းကန့်ကွက်ဆန္ဒပြမှာဖြစ်တယ်လို့အလွတ်သတင်းတောက်မတ်ဤမွန်ကျော်က VOE ကိုပြောပါတယ်။
ဟိုဖြစ်နိုင်လို့ရှိရင်ဝင်လို့ရတယ်လို့ကဝင်မယ်။သတင်းယူခြင်းတဲ့လူကယူ၊မယူခြင်းတဲ့လူကတယောက်ချင်းစီဝင်ရမယ်ပေါ့။တခိုင်းတယောက်ဒီပုံမှန်ထိုင်နေမယ်။ဟိုထိုင်နေပြီးတော့ဒီတိုင်းဘာမှလည်းမနှောက်ယှက်ဘူး။ဘာဝတ်စုံမှလည်းဝတ်ထားမှာမဟုတ်ဘူး။ဒီတိုင်းပဲထိုင်ပြီးသူဒီမယူဘူးပေါ့နော်။ဟိုတဘောကတော့ဒီနိုင်ငံနိုင်ငံမှာတမန်တော်ကိုယုံကြည်မရှိတော့ဘူးဆိုလို့ရှိရင်ဒီလိုမျိုးဆန္ဒထုတ်ပေါ်လို့ရတယ်ဆိုပြီးတော့ချားဟိုမီဒီယာသမားတွေအကြံပေးတယ်ပေါ့နော်။အဲ့ဒါအဲ့ဒီတိုင်းကိုမယူဘူးထိုင်မယ်။အပြင်ကလူတွေ okay အပြင်ကဝင်လို့မရတဲ့လူတွေကတော့ဒီ MBC ကိုဝင်တဲ့လမ်းရွှေလီလန်းကိုပိတ်ထားမယ်ဆိုလို့ရှိရင်ရွှေလီလန်းအပြင်ကနေပြီးတော့ဝတ်စုံနေနေမယ်တကယ်လို့ရွှေလီလန်းကိုဝင်လို့ရအမ်ပတီရှိမှာကိုဝင်ပြီးတော့ဝတ်စုံနေနေမယ်မီဒီယာသမားတွေပြကြတယ်ဆိုတော့ပြပြရတော့ပြမှာပါ
အဲ့တော့ဒီမြန်မာပြည်တွင်းမှာရှိတဲ့မီဒီယာသမားတွေအနေနဲ့အခုလက်ရှိမြန်မာနိုင်ငံကအခုလို့ဒီသတင်းလွတ်လပ်ခွင့်ညော်နေလာပြီးတော့အဲ့လိုချင်းချောက်ခံရတဲ့စိုးရိမ်မီဒီယာသမားတွေစိုးရိမ်နေရတဲ့အနေအထားတွေပေါ်မှာဘယ်လိုဆက်လုပ်ဖို့စီစဉ်ရှိလဲရှင်
ဟိုအခုကတော့သူတို့ကဟိုလုတ်ပြတာပေါ့နော်ရှေ့ကနေ DVD တင်းတော့ကိုဖမ်းနေအလဲပန်းကအကောင်မလေးကိုဖမ်းပြရတယ်ဟိုဒါလည်းလာမထိနဲ့ထိလို့ရှိရင်ဒီလိုမျိုးဖြစ်မယ်ဒါညီမတို့သတင်းသမားတွေအကောင်မသတင်းလုတ်လက်ခွင့်တောင်းနေသူလားဟိုဗျမ်းပရာလုတ်ထင်လိုက်လို့ရေးထင်လိုက်ပို့ညီမတို့ကဟိုတောင်းနေတာမဟုတ်ဘူးမှဟိုဒီသူတို့ကိုရသိရဆိုင်တာကိုဖော်ပြတင်တာဖော်ပြဆိုတောင်းနေတယ်မီဒီယာသမားအားမကူခုညီမတို့ကဒီမှာတော့မီဒီယာသမားဆယ်နှစ်ချလို့ညီမတို့ဒီလိုဆန္ဒပြပွဲလေးလုပ်မယ်ဆိုပြီးတော့ဒီအစိုးရဘက်ကနေပြီးတော့တံပြန်တိုက်ကို Facebook ကနေတိုက်တာရှိတယ်။တောင်းဆိုနေတာတကယ်ကိုတရားမျှတဲ့ဟိုတရားမှန်နိုင်ရေးဖြစ်ဖို့လိုချင်ကြတာပေါ့နော်။တကယ်အခုပြည်နယ်လေပြည်ထောင်လေအစိုးရနဲ့မီဒီယာသမားတွေနဲ့မထိတ်တိုက်တွေ့ပြီးတော့ဖြစ်နေရအစိုးရအခုလည်းအဲ့လိုပဲပေါ့ဒီလက်နက်ဆက်ရုံပေးတာလို့လေတကယ်တော့ဒီသတင်းတစ်ပုဒ်ကဆွဲလို့ရတယ်။သူတို့ထောင်လဲချလို့ရတယ်။ဒါပေမဲ့ဒီဆယ်နှစ်ကြီးဆိုတာမဖြစ်တဲ့ဟာမျိုးကိုညီမတို့ဘက်ကမခံနိုင်ဖြစ်ကြတာပေါ့နော
် Unity ချာနဲ့အမှုဆောင်အရာရှိချုပ်နဲ့သတင်းတောက်၄ဦးကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့ဇူလိုင်လ၁၀ရက်နေ့ကအလုတ်ကျန်းနဲ့ထောင်ဒဏ်၁၀နှစ်စီချမှတ်ခဲ့တာပါအခုလိုသတင်းမီဒီယာသမားတွေကိုရာဇဝတ်ပြစ်မှုပုံမှားတွေတက်ပြီးအရေးယူတာမျိုးမလုပ်ဖို့နဲ့အကျဉ်းချနေတဲ့သတင်းတောက်တွေကိုချက်ချင်းလွတ်ပေးဖို့မီဒီယာလွတ်လပ်ခွင့်အာမခံချက်ပေးဖို့သမရဦးသိန်းစိန်ထံကိုသတင်းမီဒီယာအဖွဲ့တွေကအိတ်ဖွင့်ပေးစာပေးဖို့ပြင်ဆင်နေကြပါတယ်ရှင်